မင်္ဂလာညနေခင်းမှာသောတာရှင်များရှင် VOA American တန်ရဲ့2018ခုနှစ်အောက်တိုဘာလ24ရက်ဗုဒ္ဓဟူးနေ့ညနေပဲ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမများသတင်းအောက်မှာဒီညနေခင်းအစီအစဉ်တွေကိုတာဝန်တင်ဆက်ပေးပါမယ
်။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်မဲ့သတင်းတွေထဲမှာတော့ sorry သတင်းစာဆရာတက်ပြတ်မှုမှာတာဝန်ရှိသူတွေကိုတရားဥပဒေအရရေးယူနိုင်အောင်ကြိုးပမ်းသွားမယ်အကြောင်းတူဂီသမရကဒီနေ့ပဲကလေးပြုပြောဆိုလိုက်ပါတယ်မြန်မာနိုင်ငံမှာရသဆူရအောက်ချုပ်နေတဲ့ဒီမိုကရေစီခွင့်ရေးရောပါလာနေတဲ့အကြောင်းကုလသမဂ္ဂလူ့ခွင့်ရေးအရှိတွေကသတိပေးပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တငီထိုင်တဲ့သူညင်ညာပေးမှာပါ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးနားဆင်မဲ့သတင်းလွှာတွေမှာတော့မြန်မာနိုင်ငံတွင်းမှာဒီမိုကရေစီနယ်ပယ်ကျင်းပလာတယ်လို့ကုလအထူးကိုယ်စားလှယ်ကထောက်ပြတဲ့အကြောင်းသတင်းလွှာနဲ့အတူရှမ်းပြည်တောင်ပိုင်းမိုင်းပန်မြို့နယ်တွင်ဖြစ်ပွားတဲ့တိုက်ပွဲနဲ့ပတ်သက်ပြီး RCSS ခေါ်ရှမ်းပြည်တပ်မတော်တောင်ပိုင်းနဲ့မကြခင်တွေ့ဆုံဆွေးနွေးသွားမယ်အကြောင်
းကျွန်တော်အောက်ချီကိုတော့ပြောရတာအောက်ချီတွေလည်းချင်းချင်းကြီးပါနောက်ဒုတိယဥက္ကဋ္ဌကွန်မြင့်ထုံးပေါ့သူကတော့ကျွန်တော်တို့
PNL အဖွဲ့ရဲ့နိုင်ကဘုံမူကြီးခွန်ကပြောသွားတာပါတရင်ပြေဆုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒါပြင်ထိုင်းနိုင်ငံပြည်နယ်တွေမှာတရားမဝင်နေထိုင်နေတဲ့နိုင်ငံသားတွေကိုဇက်တိုက်ဖမ်းဆီးနေတဲ့အကြောင်းသတင်းလွှာကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့ဗုဒ္ဓဟူးနေ့ညနေပိုင်းထိတ်တန့်ရောက်မြန်မာနေနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ကပြောပြပေးပါအောင်ရှင
်။ Sorry သတင်းစာဆရာဂျမဲခါရှိုဂီကိုတပ်ဖြတ်မှုမှာတာဝန်ရှိသူတွေကိုတရားဥပဒေအရရေးယူနိုင်အောင်ကြိုးပမ်းသွားမယ်ကြောင်းတူရကီသမ္မတရီချစ်တိုင်ရဲ့အာရိုဝါကဒီနေ့ပဲကတိပြုပြောဆိုလိုက်ပါတယ်။လူသားသမားတွေကဖုံးကွယ်ထားတာကိုလက်ခံမှာမဟုတ်သလိုအဖြစ်မှန်ကိုပုံမှန်လင်းလင်းဖော်ထုတ်နိုင်မှုရရှိထားတဲ့အချက်လက်တွေကိုမျှဝေသွားမှာဖြစ်ကြောင်းလည်းအန်ကာရာမြို့တော်မှာတူကီသမ္မတကပြောလိုက်တာပါ။အောက်တိုဘာ2ရက်နေ့ကတူကီနိုင်ငံအစ္စတန်ဘူမြို့မှာရှိတဲ့ Sorry ကောင်စစ်ဝင်ရုံးကိုတွားခဲ့ရကသတင်းစာဆရာခါရှိုဂီအသက်ခံခဲ့ရတာကြိုတင်ကြံစည်ထားတဲ့လုပ်ရဖြစ်ကြောင်းမနေ့တုန်းကလွတ်တော်မင်းကွန်းမှာသမ္မတကပြောကြားခဲ့ပြီးနောက်အခုလိုထပ်မံပြောဆိုလိုက်တာလည်းဖြစ်ပါတယ်။ကောက်ချစ်တဲ့ Sorry ထောင်လိုင်းရေးတချို့ရဲ့လက်ချက်ဖြစ် Sorry စိုးရရဲ့ပြောဆိုချက်ကိုလည်းတူကီသမ္မတကပယ်ချထားတာပါ။ရရှိထားတဲ့ထောက်ထားရေးရသတင်းစာဆရာခါရှိုဂီဟာရရဲ့ဆက်ဆက်တက်ခံခဲ့ရတာဖြစ်ကြောင်းနဲ့ရဆက်လာတဲ့ဒီလိုလုပ်ရမျိုးဟာလူ့အသီးတရားကိုပါထိခိုက်စေသလိုလက်တဆုပ်စာလုံခြုံရေးနဲ့ထောင်လိုင်းရေးအရာရှိကိုအပြစ်ပို့တာတူကီနိုင်ငံတော်ရောနိုင်ငံတကာတိုင်းဝမ်အတွက်ပါလက်ခံနိုင်စရာမရှိတဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။တပြတ်ဖို့အမင်ပေးခိုင်းစေသူကိုတရားဥပဒေအရရေးယူဖို့လိုအပ်ကြောင်းနဲ့တပြတ်မှုနဲ့ဆက်နေပြီးဆော်ရီနိုင်ငံမှာဖမ်းဆီးထားတယ်လို့ဆိုတဲ့အရာရှိ18ယောက်ကိုလည်းတူကီနိုင်ငံမှာအမှုရင်ဆိုင်ဖို့လည်းတောင်းဆိုထားတာပါ။အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကလည်းတပြတ်မှုနဲ့ဆက်နေသူအနည်းဆုံးလူတစ်ချို့ကိုဖောက်ထုတ်ပြီးပြည်ဝင်ဗီဇာရုပ်သိမ်းအရေးယူလိုက်တဲ့အကြောင်းမနေ့နောက်ပိုင်းမှာပဲပြောဆိုထားပါတယ်။ဒီအခုရေးယူလိုက်တဲ့လုပ်ရဟာအမှုနဲ့ပတ်သက်လို့အမေရိကန်ရဲ့နောက်ဆုံးလုပ်ရမဟုတ်တဲ့အကြောင်းနဲ့တာဝန်ရှိသူတွေကိုအရေးယူနိုင်မဲ့နည်းလမ်းတွေကိုဆက်လက်ရှာဖွေသွားမှာဖြစ်တဲ့အကြောင်းလည်းသတိပေးခဲ့တာပါ။ဒင်းစာဆီယာခါရှိုဂီကိုရရဲ့ဆက်ဆက်တက်ပြတ်ခဲ့တာမျိုးလို့လုပ်ရမျိုးကိုအမေရိကန်အနေနဲ့လက်ခံမှာမဟုတ်ကြောင်းလည်းရှင်းရှင်းလင်းလင်းသိဆိုလိုတဲ့အကြောင်းလည်းဝန်ကြီးပွန်ပီယိုကပြောဆိုသွားပါတယ်။
American မြို့သားလုံခြုံရေးအချံပေဂျွန်ဘော်တန်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ရုရှားနိုင်ငံမြို့တော်မော်စကိုမှာတွေ့ဆုံဆွေးနွေးခဲ့ကြပြီးနောက်မှာတော့အမေရိကန်အစိုးရအနေနဲ့ရုရှားနဲ့သဘောတူထားတဲ့1989ခုနှစ်လက်နက်ထိန်းချုပ်ရေးသဘောတူညီချက်ကနေနှုတ်ထွက်ဖို့ပိုင်းဖြတ်လိုက်တဲ့အနေအထားရှိနေပါတယ်။ရုရှားတို့ကဥရောပမှာဒုံးကျည်တွေချထားတာဟာဆိုရင်တာလပ်ပြင်နျူကလ িয়ার လက်နက်ဆိုင်ရာသဘောတူညီချက်ကိုချိုးဖောက်တာဖြစ်တယ်လို့အမေရိကန်သမ္မတဒိုနယ်ထရန့်ကဆွတ်ဆွဲပါတယ်။ရုရှားဘက်ကစာချုပ်ကိုချိုးဖောက်ခဲ့တဲ့မှတ်တမ်းတွေရှိတယ်ဆိုပြီးလဲအမေရိကန်အမျိုးသားလုံခြုံရေးအကြံပေးဘော်တန်ကပြောဆိုခဲ့ပါတယ်။ဒီကိစ္စကမနေ့တနေ့ကမှပေါ်လာတာမဟုတ်ဘဲရုရှားရဲ့ချိုးဖောက်မှုတွေနဲ့ပတ်သက်လို့အရင်သမ္မတဥပမာလက်ထက်မှာရောအခုသမ္မတထရန့်အစိုးရလက်ထက်မှာပါတိတ်ကိုစိုးရိမ်နေကြရတဲ့ကိစ္စဖြစ်ပါတယ်လို့အမျိုးသားလုံခြုံရေးအကြံပေးကပြောဆိုခဲ့ပါတယ်။ရုရှားနဲ့လက်နက်ဆိုင်ရာသဘောတူညီချက်ကနေအမေရိကန်တို့နှုတ်ထွက်မဲ့တရားဝင်အကြောင်းကြားစာကိုလည်းတင့်တော်တဲ့တစ်ချိန်မှာပေးပို့မယ်လို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေးကမနေ့အင်္ဂါနေ့ဆွေးနွေးပွဲအပြီးသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။ပထမကမ္ဘာစစ်ဆုံးသက်တဲ့နှစ်တရာပြည့်အထိမ်းအမှတ်ဖြစ်တဲ့နောက်လာတဲ့ပြင်သစ်နိုင်ငံပါရီမြို့တော်မှာအမေရိကန်နဲ့ရုရှားခေါင်းဆောင်တွေတွေ့ဆုံကြဖို့ကိုလည်းပြင်ဆင်ခဲ့တယ်လို့ဘော်တန်ကပြောပါတယ်။ဆိုဗီယက်ခေါင်းဆောင်ဟောင်းမီခေးဂေါ်ဘာချော့နဲ့ကွယ်လွန်ခဲ့ပြီဖြစ်တဲ့အမေရိကန်သမ္မတရော်နယ်ရေဂန်တို့လက်မှတ်ရေးထိုးခဲ့တဲ့တာလပ်ပြင်နျူကလ িয়ার လက်နက်ဆိုင်ရာသဘောတူညီချက်အရကီလိုမီတာ 9,000 အထက်မြေပြင်ကနေဖြစ်ခန့်နိုင်တဲ့နျူကလ িয়ার ဒုံးကျည်တွေတိစောက်ဆန်းသတ်မှုနဲ့တူလောင်မှုတို့ကိုတားမြစ်ထားတာဖြစ်ပါရဲ့ရှင်
အမေရိကန်လွှတ်တော်နေရာကိုထိန်းချုပ်နိုင်ရေးအဆုံးဖြတ်ပေးမယ်တက်တန်းဝယ်ရွေးကောက်ပွဲတွေကျင်းပဖို့သတင်းတစ်ပတ်တောင်မလိုတော့တဲ့အချိန်မှာပဲသမ္မတဒေါ်နယ်ထရန့်ကတော့အမေရိကတိုက်11ကထောက်ထားမရှိတဲ့ရွှေပြောင်းဝင်ရောက်သူတွေအလုံးရင်းနဲ့အမေရိကန်ကိုအရောက်လာဖို့ကြိုးစားနေတဲ့ပေါ့တက်တလဲလဲဆန့်ကျင်ပြောဆိုနေပါတယ်တိုက်ခန့်ဒီမိုကရက်တစ်ကတော့ကျမ်းမာရေးဆက်ရှောက်မှုအစီအစဉ်လိုကိစ္စမျိုးတွေနဲ့မဲဆွယ်စည်းရုံးနေပြီးရွှေပြောင်းဝင်ရောက်လာသူလူကြီးနဲ့ပတ်သက်လို့တစုံတရာမှတ်ချက်ပေးတာမျိုးမရှိဘဲ Republican ရဲ့နိုင်ငံရေးကစားကွက်တစ်ခုဖြစ်နေတာတုံ့ပြန်ထားကြပါတယ်။ရွှေပြောင်းဝင်ရသူလူကြီးရဲ့မှာရာဇဝတ်မှုကျွလွန်တွေအရှိန်အလယ်ပိုင်းဒေသကလူတွေပါဝင်နေတဲ့အကြောင်းအထောက်အထားမပြနိုင်ပေမယ့်သမ္မတ Trump ကပြောဆိုထားတဲ့ပုံမှာတော့လူခွေရေးလှုပ်ရှားသူတွေကကန့်ကွက်နေကြတာပါ။ရွှေပြောင်းဝင်ရသူလူကြီးနဲ့သူလိုက်ပါသတင်းယူနေကြတဲ့သတင်းတောက်တွေကမင်းမြန်ရမှာတော့ American မှာလုံလုံချုံချုံနဲ့ဘဝတည်ထူထောင်မှုရည်ရွယ်ထားကြတဲ့အကြောင်းရွှေပြောင်းဝင်ရသူတွေကပြောဆိုထားကြပါတယ်။ Guatemala နိုင်ငံနယ်စပ်ကိုဖြတ်ကျော်ပြီးနောက်ထပ်85ကီလိုမီတာဆက်လက်ကြီးတက်လာကြတဲ့ခမန်းကြီးလူပေါင်း 9,000 ကျော်ပါဝင်တဲ့လူအုပ်ကြီးဟာအမေရိကန်ကိုရောက်ဖို့အတွက်ကတော့ဆက်လက်ခီးရှည်ဆက်ကြအောင်မှာဖြစ်ပါတယ်။သမ္မတဒေါ်နယ်ထရန့်ကတော့အမေရိကန်ကိုဝင်ရောက်ဖို့ကြိုးပမ်းတဲ့သူတွေကိုစစ်တပ်ရဲ့အကူအညီနဲ့ဟန်တွားသွားမှာဖြစ်တဲ့အကြောင်းသတိပေးထားပါတယ်
။မက္ဆီကိုနိုင်ငံရဲ့ပစိဖိတ်ကမ်းရိုးတန်းကိုဟာရီကိန်းမုန်တိုင်းဝေလာဝင်ရောက်တိုက်ခတ်နေပါတယ်။မက္ဆီကိုနိုင်ငံဆီနာလောမြို့ဒီနဲ့အနောက်မြောက်ဘက်ကထင်ရှားတဲ့အပန်းဖြေမြို့မာဇတ်လန်ရဲ့တောင်ဘက်ကီလိုမီတာ80အကွာမှာရှိတဲ့ Isla del Bosque မြို့ကိုဝင်ရောက်တိုက်ခတ်ပါတယ်။မုန်တိုင်းပြင်းရအဆင့်ကိုအဆင့်5ဆင့်သတ်မှတ်ထားတာမှာတနအီကို၄တိုင်နှုန်း195ကီလိုမီတာနှုန်းနဲ့တိုက်ခတ်နေတဲ့ဝေလာမုန်တိုင်းကအဆင့်3ရှိပါတယ်။မက္ဆီကိုပြည်မကြီးနဲ့ကီလိုမီတာ100လောက်မှာရှိပြီးပြည်တော်စုအစိုးရရဲ့အချင်းထောင်ရှိရာ Isla Maris ကျွန်းစုကိုလည်းဟာရီကိန်းမုန်တိုင်းဝင်ရောက်တိုက်ခတ်ပါတယ်။အချင်းသားတွေဘေးကင်းရေးအတွက်ချိုးတင်ပြင်းစင်မှုတွေနဲ့ပတ်သက်ပြီးမေးမြန်းတာကိုတော့အာဏာပိုင်တွေဘက်ကမဖြေပါဘူး။မုန်တိုင်းကြောင့်တချို့ဒေသတွေမှာမိုးရေချိန်45စင်တီမီတာလောက်ထိရွာသွန်းနိုင်တယ်လို့မိုးစလာပညာရှင်တွေကခန့်မှန်းထားကြပါတယ်။ဒါပေမဲ့လည်းပျူတိုဘလာတာနဲ့မာဇတ်လန်ဂျာကန်ချေကိုရောက်လာချိန်မှာတော့မုန်တိုင်းကအာရော့လာပါတယ်။ခီးတယ်တွေအလာများတဲ့ကန်းချေတွေမှာတော့မနစ်အင်္ဂါနေ့ကလူမရှိသလောက်ဖြစ်သွားပါတယ်ရေလွှာလျှော့စီးသူတချို့ပဲလှိုင်းစီးဖို့ကြံနေခဲ့ပါတယ်အနယ်ကြီးတဲ့ဒေသတွေကနေလူပေါင်း 4,250 ကိုဘေးလွတ်ရာရွှေ့ပြောင်းပေးထားပြီးခုံလုံးရေးစခန်း58ခုတို့မှာနေရာချထားပေးထားကြောင်းအရေးပေါ်ကယ်ဆယ်ရေးတာဝန်ရှိသူတွေကလည်းပြောဆိုထားပါတယ်ရှင်
VOA American တန်ညနေဘက်မြန်မာဘာသာစီစဉ်နေလို့ညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်မြန်မာဘာသာစီစဉ်ရဲ့ပုံထုံးနဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မနက်ကမှရသဆွေရအုပ်ချုပ်နေပေမဲ့ဒီမိုကရေစီခွင့်ရေးတွေရောပါလာနေတဲ့အကြောင်းကုလသမဂ္ဂလူ့ခွင့်ရေးရရှိတွေကသတိပေးလိုက်ပါတယ်။မြန်မာနိုင်ငံရဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေအရစစ်တပ်မှအာဏာရှိနေတဲ့အကြောင်းအစိုးရကထိန်းချုပ်ဖို့မလွယ်ပေမဲ့လုံတင်တာလုံနေတာတွေကိုလုပ်ဖို့ပြက်ကွက်ခဲ့ကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးထုတ်ကိုယ်စီရန်ကြီးတွေကမနေ့တုန်းကကုလသမဂ္ဂထူထောင်ညီလာခံရဲ့တတိယညီလာခံမှာတင်ပြပြောဆိုခဲ့တာပါ။ရခိုင်ပြည်နယ်ကလူ့ခွင့်ရေးချိုးဖောက်မှုတွေအပြင်သတင်းမီဒီယာသမားတွေဖမ်းဆီးအရေးယူခံရတာတွေပါဝင်ဖိနှိပ်မှုတွေဟာအယသအစုအအနေနဲ့ဟန်တားလို့ရနိုင်တဲ့ကိစ္စတွေဖြစ်ထောက်ပြသွားပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးကောင်စီအချက်လက်ရှာဖွေရေးအဖွဲ့ဥက္ကဋ္ဌမာဇူကီဒါရုစမန်ကလည်းလူ့ခွင့်ရေးချိုးဖောက်မှုတွေအတွက်မြန်မာစစ်တပ်ကတာဝန်ခံမှုရှိစေရေးလိုအပ်တဲ့အကြောင်းထောက်ပြခဲ့တာပါ။တိုင်းပြည်ကိုအကာအကွယ်ပေးနိုင်တဲ့စစ်တပ်တစ်ခုဖြစ်မလာမချင်းမြန်မာစစ်တပ်နဲ့အဆက်ဆံမလုပ်ဖို့လဲအထူးညီလာခံရဲ့တတိယညီလာခံမှာပဲတိုက်တွန်းတော်ပါတယ်။ပြီးခဲ့တဲ့နှစ်ထဲရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့ပြစ်ခတ်တွေအတွင်းရိုဟင်ဂျာမွတ်စလင်ပေါ်လူ့ခွင့်ရေးချိုးဖောက်မှုတွေစူးစူးဝါးဝါကျူးလွန်ခဲ့တာနဲ့ပတ်သက်လို့လဲထပ်မံပြောဆိုသွားခဲ့တာပါ။ပြီးခဲ့တဲ့နှစ်ထဲရခိုင်ပြည်နယ်မြောက်ပိုင်းကလူညိုရေးကိစ္စကန်တွေကိုစီးနင်းတက်ခတ်ခဲ့တဲ့ ARS စွန့်ရအောင်စုကိုမြန်မာလူညိုရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရမှာကျူးလွန်တဲ့လူ့ခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းဖော်ထုတ်ဖို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာကဖိအားပေးနေတာပါ။မြန်မာစိုးရတာဝန်ရှိသူတွေနဲ့စစ်တပ်ကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်သိမှတ်ပြုလက်ခံမထားသလိုနိုင်ငံတကာကဆွဆွဲနေသလိုလူ့ခွင့်ရေးချိုးဖောက်မှုတွေမရှိကြောင်းလည်းငြင်းဆန်ထားပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာတမန်ကြီးဦးအောင်ထွန်းစွန်းကလည်းမနေ့ကတတိယကော်မတီ CEO ဘွဲ့အတွင်းမှာပဲဆွဆွဲချက်တွေနဲ့ပတ်သက်လို့ခိုင်မာတဲ့အထောက်အထားတွေတင်ပြဖို့လည်းပြောဆိုခဲ့တာပါ။မြန်မာနိုင်ငံကလူ့ခွင့်ရေးအခြေအနေနဲ့ပတ်သက်လို့ကုလသမဂ္ဂအချက်လက်ရှာဖွေရေးဘွဲ့ရဲ့တွေ့ရှိချက်တွေကိုလည်းလူညွန်ရေးကောင်စီမှဒီနေ့ထပ်မံတင်ပြဖို့လည်းစီစဉ်ထားပါတယ်။
မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပဋိပတ်တုံးချီအစီအစဉ်တွေအပေါ်အမေရိကန်တောင်ကိုရီးယားနဲ့မြောက်ကိုရီးယားတို့ရဲ့ဆွေးနွေးမှုတွေအတွင်လူ့ခွင့်ရေးကိစ္စကိုဘေးချိတ်ထားတဲ့အပေါ်ကုလသမဂ္ဂစုံစမ်းရေးမှုကစိုးရိမ်ကြောင်းပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ထောမတ်စ်အိုဟေကင်တာနာကရိုဟင်ဂျာပြည်ပခန့်ကိုညှဉ်းပန်းပြီးမြန်မာနိုင်ငံမှာဖြစ်ပျက်နေတာတွေကိုကြည့်ကြပါလို့ဒီကနေ့အင်္ဂါနေ့မှာနှိုင်းယှဉ်ပြောဆိုသွားပါတယ်။မြောက်ကိုရီးယားနဲ့မြန်မာနိုင်ငံရဲ့အခြေအနေတွေကတော့မတူညီတဲ့အကြောင်းလူ့ခွင့်ရေးစံနှုန်းတွေကိုလစ်လျူရှုထားလို့မရတဲ့အကြောင်းအနည်းနဲ့အမြန်ဆိုသလိုပြန်ပြီးထွက်ပေါ်လာမှကြောင့်ဖြစ်တယ်လို့ကုလလူ့ခွင့်ရေးအထူးကိုယ်စားလှယ်ကပြောဆိုသွားပါတယ်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်တို့ကြားထိပ်သီးဆွေးနွေးမှုတွေနဲ့အတူမြောက်ကိုရီးယားအစိုးရနဲ့ပြန်ပြီးတော့ပြေးလည်လာတဲ့အပေါ်မှာအခိုင်အမာထောက်ခံတဲ့အကြောင်းဒါပေမဲ့လူ့ခွင့်ရေးကိစ္စကိုဆွေးနွေးကြသလားဆိုတာရှင်းရှင်းလင်းလင်းမရှိဘူးလို့လည်းလူ့ခွင့်ရေးအထူးကိုယ်စားလှယ်ကပြောဆိုသွားပါတယ်။လုံခြုံငြိမ်းချမ်းကျွေးဝရေးအတွက်အရေးကြီးတဲ့တိုးတက်မှုတွေရှိနေပေမဲ့လက်တွေမှာမြောက်ကိုရီးယားရဲ့လူ့ခွင့်ရေးအခြေအနေပြောင်းလဲမှုမရှိဘူးလို့လည်းမစ္စတာကင်တန်နာကသတင်းထုတ်တွေကိုပြောဆိုသွားပါတယ်။မြောက်ကိုရီးယားဘက်ကလူ့ခွင့်ရေးနဲ့ပတ်သက်ပြီးဆွေးနွေးပြောဆိုလို့တဲ့အရေးလက္ခဏာပြဖို့လိုအပ်တယ်လို့လည်းလူ့ခွင့်ရေးအထူးကိုယ်စားလှယ်ကထောက်ပြပြောဆိုသွားပါတယ်ရှင်။
ယမနင်္ဂမာစာနယ်ရေးခပြက်လက်မှုပြဿနာကိုဖြေရှင်းရမှာလူသားချင်းစာနာမှုအကူအညီပေးနေသူတွေအရေးနေနေပြီးမကြခင်မှာလူပေါင်း14သန်းလောက်အစားအစာပြက်လက်မှုကျော်မဲ့အန်ဒီယန်နဲ့ရင်ဆိုင်နေရတဲ့အကြောင်းကုလသမဂ္ဂအကူအညီပေးဖွဲ့ GK ကသတိပေးလိုက်ပါတယ်။ယမင်းမှာမကြုံမှုလောက်အောင်ကြီးမားတဲ့စာနယ်ရေးခပြက်လက်မှုဘေးကျော်မဲ့အန်ဒီယန်ဟာတိသာထင်ရှားနေတဲ့အကြောင်းလူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂညှိနှိုင်းဆောင်ရည်ရည်ရုံအိုချာရဲ့ GK မတ်လိုကော့ကမနေ့ကကပဲလွန်ညွန်ရေးကောက်စီကိုပြောဆိုလိုက်တာပါ။ယမင်းနိုင်ငံမှာအငွေဘေးကျော်မဲ့အန်ဒီယန်နဲ့ပတ်သက်လို့ပြီးခဲ့တဲ့နှစ်ထဲမှာလည်းနှစ်ကြိမ်တည်းပြီးခဲ့ပြီပဲလူသားချင်းစာနာမှုအကူအညီတွေတွန်းမြင့်ပေးခဲ့တယ်လို့ sorry ဦးဆောင်တဲ့ညမောတက်ဖွဲ့ရဲ့ပိတ်ဆို့တားမြစ်မှုတွေအဆုံးသတ်သွားတဲ့အတွက်အဆိုးဆုံးအခြေအနေတွေကိုကြော်လွှားနိုင်ခဲ့ပါတယ်။ဒါပေမဲ့လည်းဒီဒီချင်းကျုံရတဲ့အခြေအနေကအရင်ကတည်းကပိုဆိုးတဲ့အကြောင်းလဲအူချာကြီးခဲကသတိပေးထားပါတယ်။
ဆီးရီးယားနိုင်ငံမှာလွန်ခဲ့တဲ့၃နှစ်တုန်းကဖမ်းဆီးခံခဲ့ရတဲ့ဂျပန်အလွတ်တန်းသတင်းတောက်ပြန်လွတ်လာပြီဆိုတာကိုဂျပန်အစိုးရကဒီကနေ့ဗုဒ္ဓနေ့မှာအတည်ပြုပါတယ်။လွတ်လာတဲ့အမျိုးသားကဂျမ်အီယာဆူရာဖြစ်ကြောင်းနိုင်ငံခြားရေးဝန်ကြီးတာရိုကိုနိုကပြောပါတယ်။ယာဆူရာကို2015ခုနှစ်တုန်းကအယ်ခိုက်ဒါအဖွဲ့တစ်ခုကဆီးရီးယားနိုင်ငံတွင်းမှာဖမ်းဆီးခဲ့တာဖြစ်ပါတယ်ရှင
်။ဗုဒ္ဓဟူးနေ့ညနေပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ငင်ထိုက်တို့ပြောပြပေးခဲ့တာပါ။အခုလွှင့်နေတဲ့ Radio Dai ထုတ်လွှင့်အစီအစဉ်ကို VOA ရဲ့ Internet Website လိပ်စာ burmese.voanews.com ကနေနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းနားဆင်နိုင်ပါတယ်။အခုတော့သတင်းလွှာတွေကိုတင်ဆက်ဖို့အချိန်ရောက်ပြီမို့မြန်မာနိုင်ငံအတွင်းဒီမိုကရေစီနယ်ပယ်ကျင်းပလာတယ်လို့ကုလအထူးကိုယ်စားလှယ်ကထောက်ပြလိုက်တဲ့အကြောင်းသတင်းလွှာကိုအရင်ဆုံးတင်ဆက်ပေးပါမယ်။မနေ့အင်္ဂါနေ့ကကုလသမဂ္ဂအထွေထွေညီလာခံရဲ့83ချိန်မြောက်တတိယကော်မတီရှေ့မှောက်မှာမြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးနဲ့ပတ်သက်လို့ပြောဆိုခဲ့ကြပါတယ်။အဲ့ဒီအထဲမှာမြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးစုံစမ်းစစ်ဆေးရေးမှူးမစ်ယန်ဟီလီကရခိုင်ပြည်နယ်၊ရှမ်းပြည်နယ်နဲ့ကချင်ပြည်နယ်တွေမှာလူ့ခွင့်ရေးချိုးဖောက်မှုတွေဆက်ပြီးတော့ကြီးမားနေတော့မဲဖြစ်တဲ့ဒါတွေကိုအဆုံးသတ်နိုင်ဖို့ကုလနဲ့နိုင်ငံတကာအတိုင်းအဝိုင်းကကြိုးပမ်းတဲ့အကြောင်းမြန်မာနိုင်ငံအတွင်းမှာဒီမိုကရေစီနယ်ပယ်ကျင်းပလာနေတဲ့အကြောင်းပြောခဲ့ပါတယ်။ဒီအကြောင်းပြည်ဆောင်ကိုဒေါ်လလတန်းကတင်ပြပေးမှာပါ
။မြန်မာနိုင်ငံသားတွေနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကိုအထူးလေးစားပြီးမျှော်လင့်ချက်ထားခဲ့ပြီးမြို့လေလက်တွေ့အခြေအနေအကြောင်းသူ့အနေနဲ့စိတ်ပျက်ခဲ့ရတယ်လို့မစ္စရန်ဟီလီကပြောပြီးဒီမိုကရေစီပြုပြင်ပြောင်းလဲရေးတွေမြန်မာအစိုးရဘက်ကလှုပ်ဆောင်ခဲ့ခြင်းမရှိတာကိုအခုလိုထောက်ပြခဲ့ပါတယ်။
I will now describe to you the deplorable situation that exists in Myanmar, demonstrating that the government fails to live up to its international law obligation.
မြန်မာအစိုးရအနေနဲ့နိုင်ငံတကာဥပဒေတွေကိုလိုက်နာခြင်းရှိတဲ့အတွက်မြန်မာနိုင်ငံမှာဆိုးရွားနေတဲ့အခြေအနေတွေကိုကျွန်မရှင်းပြလိုပါတယ်။အရဖက်ဆိုးရွားဟာစစ်တပ်ကိုထိန်းချုပ်နိုင်စွာမရှိဘူးဆိုပြီးမြန်မာအစိုးရအရာရှိတွေကအမဲဆင်ကြီးပေးခဲ့ကြပါတယ်။ဒါဟာမှန်ပါတယ်ဖွဲ့စည်းပုံခြေကံဥပဒေရစစ်တပ်ကိုတည်တာတဲ့အာဏာပေးထားပါတယ်ဒါပေမဲ့ရပ်ဖက်အစိုးရဌာနတွေကလုံနိုင်စွမ်းရှိတာအများကြီးရှိပါတယ်ဒါပေမဲ့သူတို့ကတည်တည်တသာပဲဖြစ်ဖြစ်မတည်မသာပဲဖြစ်ဖြစ်လုံနိုင်ပေမဲ့မလုံကြတာတွေ့ရပါတယ်နိုင်ငံတော်အကြံပေးပုဂ္ဂိုလ်အနေနဲ့လည်းဒီမိုကရေစီအတွက်ကာလကြာရှည်တိုက်ပွဲဝင်ခဲ့တာတွေကိုမပြစ်တင်ပါဘူးဒါကြောင့်မြန်မာနိုင်ငံမှာရက်စက်ကြမ်းကြုတ်မှုတွေ လူခွင့်ကျွလွန်ချိုးဖောက်မှုတွေအတွက်သူ့အနေနဲ့ကျင့်ဝတ်တိုက်ခါပိုင်းနဲ့နိုင်ငံရေးလုပ်ပိုင်ခွင့်အာဏာကိုသုံးပြီးအဆုံးသတ်ပေးဖို့ကျွန်မတိုက်တွန်းပါတယ်လို့မစ်ယန်ခီလီကပြောသွားခဲ့တာဖြစ်ပါတယ်။ဒါပြင်ဒီမိုကရေစီပြုပြင်ပြောင်းလဲရေးတွေလုပ်နိုင်ပြီမဲ့လို့လေမြန်မာစုရဘက်ကလုတ်တင်ပြီမဲ့မလုတ်ခဲ့တဲ့အရေးယူဆောင်ရွက်မှုတွေကြောင့်ဒီမိုကရေစီနယ်ပယ်ဟာပိုကြီးမြောင်းလာတာတွေ့ရတယ်လို့လေမစ်ယန်ခီလီကထောက်ပြခဲ့ပါတယ်
။ The government could choose to undertake reforms to end the ever shrinking of the
စုရအနေနဲ့ဒီမိုကရေစီနယ်ပယ်ပိုကြီးမြောင်းမှုတွေကိုအဆုံးသတ်စေမဲ့ပြုပြင်ပြောင်းလဲမှုတွေကိုရွေးချယ်လှုပ်ဆောင်နိုင်ပါတယ်။ဒါပေမဲ့အစုရလုတ်ခဲ့ဓာတွေနဲ့လုတ်တင်ပြီမဲ့မလုတ်ခဲ့ဓာတွေကြောင့်အခြေအနေဟာပူဆိုးလာနေပါလေ။ဖိနေချုပ်ချယ်တဲ့ဥပဒေတွေကိုပြုပြင်ဒါမှမဟုတ်ဖျက်သိမ်းပေးဖို့ကျမနှစ်ပေါင်းများစွာထောက်ပြခဲ့ပါလေ။ဒါပေမဲ့ဆက်ရှိနေသေးပါ။ပြဋ္ဌာန်းခဲ့တဲ့ဥပဒေသစ်တွေဟာဖိနေချုပ်ချယ်ပြီးနိုင်ငံတကာစံနှုန်းတွေနဲ့လည်းမကိုက်ညီပါဘူး။စိတ်နှောက်ရှက်ဖြစ်စရာအကောင်းဆုံးကတော့လူခွင်းနဲ့မတရားမျှတမှုတွေကိုထောက်ပြတဲ့လူတွေကိုရည်ယူဖို့လက်နက်တစ်ဖက်အသုံးပြုတဲ့ကလိုနီခေတ်ဥပဒေတွေဆက်ရှိနေခြင်းပါပဲ။ရလကတော့နှုတ်ပိတ်ခံရတာနဲ့ကိုပိုင်စင်ဆာတိပြချိမဲဖြစ်ပါတယ်လို့မစ်ယန်ဟီလီကထောက်ပြသွားခြင်းဖြစ်ပါတယ်မြန်မာနိုင်ငံမှာရှင်နေတွေသတင်းတောက်တွေလှုပ်ရှားသူတွေနေနဲ့တရားဝင်လွတ်လပ်စွာလှုပ်ဆောင်ခဲ့ကြတဲ့အတွက်ဖမ်းဆီးရယူခံရတဲ့သတင်းတွေကိုလည်းသူ့အနေနဲ့ပုံမှန်ကြားသိနေရကြောင်းမစ်ယန်ဟီလီကထောက်ပြခဲ့ပြီးရိုက်တာသတင်းတောက်အုပ်တို့ဖမ်းဆီးခံရမှု2015ကပညာရေးပေါ်လစီပေါ်ဆန္ဒပြသူတွေဘက်ကရှေ့နေလိုက်ခဲ့တဲ့အမျိုးသမီးရှေ့နေဒေါက်ခင်ခင်ကျော်ကိုထောင်ဒဏ်6လချမှတ်မှုပြင်အခုနောက်ဆုံးရန်ကုန်တိုင်းအစိုးရပေါ်ဝေဖန်ခဲ့လို့11 media သတင်းတောက်3ဦးဖမ်းဆီးအရေးယူခံရမှုနဲ့ပတ်သက်လို့လည်းမစ်ယန်ဟီလီကထည့်သွင်းပြောကြားပြီးဒီမိုကရေစီလူ့အဖွဲ့အစည်းမှလုပ်ငန်းတာဝန်ထမ်းဆောင်မှုကိုရာဇဝတ်မှုလို့သတ်မှတ်တာဟာလက်ခံနိုင်စရာမရှိဘူးလို့ပြောခဲ့ပါတယ်။ချိန်နဲ့မှာပဲပြည်တွင်းမှာကချင်ရှမ်းပြည်နယ်တွေမှာ2011ကစလို့ဒုက္ခသည်ပေါင်းသသိန်းကျော်ဟာ IDB အိုးအိမ်မဲ့တွေဖြစ်နေကြပြီးလူသားချင်းစာနာမှုအထောက်အကူရရှိမှုတွေနှေးပါနေပြီးရခိုင်ပြည်နယ်မှာလည်းအသစ်ဆောက်တဲ့အိမ်ယာတွေဟာမွတ်စလင်တွေနဲ့တခြားလူဖွဲ့စည်းတွေကိုခွဲခြားရာရောက်တဲ့အတွက်အသားအရောင်ခွဲခြားမှုအသွင်အခြေအနေကိုရောက်နေတယ်လို့မစ်ယန်ခီလီကထောက်ပြခဲ့ပါတယ်။မြန်မာနိုင်ငံမှာပြည်ကြီးလေးတဲ့ပြစ်မှုတွေကျူးလွန်ကြပေမဲ့ကျူးလွန်သူတွေဟာအရေးယူခြင်းမခံရတာကာလကြာရှည်ရှိနေပြီးဖြစ်တဲ့အတွက်ကြောင့်ဒါကိုအဆုံးသတ်နိုင်ရေးအတွက်ကျူးလွန်သူတွေကိုအရေးယူနိုင်တဲ့တာဝန်ကိုပြက်ကွက်နေတာတွေ့ရပါတယ်လို့မစ်ယန်ခီလီကပြောကြားခဲ့ပြီး ICC နဲ့လူခွေးကောင်စီအပြင်လုံခြုံရေးကောင်စီနှင့်ကုလသမဂ္ဂထွေထွေညီလာခံကြီးတို့ကတညီတညွတ်ထီးယက်တီကြပြီးမြန်မာနိုင်ငံလူအခွင့်အရေးနဲ့ပတ်သက်လို့အရေးယူဆောင်ရွက်ကြဖို့ကိုလည်းမစ်ယန်ခီလီကညီကုန်းမှတိုက်တွန်းသွားပါလိမ့်ရှင်
။ဒေါ်လာလာတန်ပြောပြပေးခဲ့တာပါ။အခုဆက်ပြီးတော့ရှမ်းပြည်နယ်ဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။ရှမ်းပြည်နယ်တောင်ပိုင်းမိုင်းပန်မြို့နယ်အတွင်းဖြစ်ပွားတဲ့တိုက်ပွဲနဲ့ပတ်သက်ပြီး RCSS ခေါ်ရှမ်းပြည်တပ်မတော်တောင်ပိုင်းနဲ့မကြာခင်တွေ့ဆုံဆွေးနွေးသွားမယ်လို့ PNL ခေါ်ပအိုးအဖွဲ့ရဲ့ခေါင်းဆောင်ကပြောပါရယ်။လောလောဆယ်မှာအောက်ခြေတပ်အချင်းချင်းညှိနှိုင်းမှုလည်းညွှန်ကြားထားသလိုဒီတိုက်ပွဲဟာအချင်းချင်းနားလည်မှုလွဲမှားလို့ဖြစ်တဲ့တိုက်ပွဲဖြစ်ကြောင်းသုံးသပ်ပါရယ်။တစ်ချိန်တည်းမှာပဲဖားဆောင်မြို့နယ်အတွင်းတိုက်ပွဲဖြစ်တာနဲ့ပတ်သက်ပြီးကယားပြည်နယ်အစိုးရနဲ့ KNPP ခေါ်ကရင်နီအဖွဲ့ကြားမှဒီလကုံပိုင်းလောက်ထပ်မံဆွေးနွေးညှိနှိုင်းမှုရှိနေပါတယ်။ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကစူးစီးတင်ပြထားပါတယ
်။ဟုတ်ကဲ့ရှမ်းပြည်နယ်တောင်ပိုင်းမိုင်းပိုင်မြို့နယ်အတွင်းမှာအော်တိုဘာလ16ရက်နေ့ကရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းတပ်ဖွဲ့နဲ့ PNLO ကပိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်အကြတိုက်ပွဲဖြစ်ပွားခဲ့တာဖြစ်ပါတယ်။ရှမ်းနယ်ပအိုးနှစ်ဖွဲ့စလုံးဟာ NCA ခေါ်တနင်္ဂနွေပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေဖြစ်ပြီးလောလောဆယ်မှာတိုက်ပွဲတွေထပ်မဖြစ်အောင်အောက်ခြေတပ်မှုချင်းညှိနှိုင်းမှုညွှန်ကြားထားတယ်လို့နှစ်ဖက်ခေါင်းဆောင်ချင်းဆွေးနွေးဖို့လည်းပြင်ဆင်နေကြောင်း PNLO အဖွဲ့ရဲ့နိုင်ငံကဘုံမူကြီးခေါင်းဥက္ကာကပြောပါတယ
်ကျွန်တော်အောက်ခြေကိုတော့ပြောတာပါအောက်ခြေတည်းလည်းအချင်းချင်းညှိပါနောက်ဒုတိယဥက္ကာကွန်မြင့်ထုံးပေါ့သူကတော့ကျွန်တော်တို့ဒီဥက္ကဋ္ဌကြီးရဲ့ဆက်သွယ်ပြီးတော့ပတ်သက်လို့ပြောရဆိုတာပေါ့လေ။အော်လောက်ကုန်ပိုင်းတော့ PTSC တွေကလည်းငါးခေါင်းလို့ခါရဆိုချင်မှန်း။ DSC ကပြည်မှုတန်ရံကျွန်တော်တို့ကြားလာ哦။အဲ့ဒါအရင်နားလည်ပလို့ရတာပါဒီရန်လို့မရှိကြပါဘူး။ဘက်ကမှ
ငင်းချဲလုပ်ငန်းစဉ်ဥဆောင်အဖွဲ့ PPST ဟာ NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ဆယ်ဘွဲ့ပါဝင်ဖွဲ့စည်းထားတာဖြစ်ပါတယ်။ PNLO ပိုးတပ်ဖွဲ့တွေဟာအပြစ်ခတ်ရက်စဲပြီးတဲ့နောက်မောင်းမယ်မြို့နယ်ကဒူးကြီးဒေသအခြေစိုက်ထားပြီးဒီဒေသဟာ RCSS ချမ်းတပ်ဖွဲ့ကသူတို့နယ်မြေဖြစ်သတ်မှတ်ထားတာကြောင့်2018ခုနှစ်ကလည်းတိုက်ပွဲတွေဖြစ်ပွားခဲ့ဘူးပါတဲ့ဒီလိုတိုက်ပွဲဖြစ်ပွားပြီးတဲ့နောက်မှာနှစ်ဖက်ခေါင်းဆောင်တွေတွေ့ဆုံပြီးငင်းချမ်းတဲ့နီးနဲ့အပြေရှာဖို့သဘောတူထားကြတာလည်းဖြစ်ပါတဲ့PNLO နဲ့ဆွေးနွေးရေးနဲ့ပတ်သက်လို့ RCSS ဗဟိုကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။အော်တိုဘာလ20ရက်နေ့ကလည်းကြားပြည်နယ်ဖားဆောင်မြို့နယ်အတွင်းမှာအစိုးရတပ်မတော်နဲ့ KNPP ခေါ် KNY အမျိုးသားတိုးတက်ရေးပါတီအကြတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒီတိုက်ပွဲနဲ့ပတ်သက်ပြီးကြားပြည်နယ်အစိုးရက KNPP ကအပြစ်ရသဘောတူညီချက်ကိုချိုးဖောက်ကြောင်စာပေးပို့ခဲ့တယ်လို့ KNPP ကလည်းတမ်ရော့ဘက်ကအပြစ်ရသဘောတူညီချက်ကိုမလိုက်နာတာဖြစ်ကြောင်ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။21ရက်နေ့မှာတော့အလို့သဘောတွေ့ဆုံပြီးတိုက်ပွဲတွေထပ်မံမဖြစ်ပွားရေးကိုညှိနှိုင်းခဲ့တယ်လို့ဒီလားကုံပိုင်းကျင်းပမဲ့လားစင်ပုံမှန်အစည်းအဝေးမှာထပ်မံဆွေးနွေးဖို့ရှိကြောင် KNPP ရိုက်ကော်ဆက်ဆံရေးယုံတာဝန်ခံခူးညေးရယ်ကပြောပါတယ်။
နောက်ဆုံးပါနမှာလက်စေစေဝေးရှိတယ်ဒီမှာစေဝေးပါအဲ့တော့မိသားကိုခင်းနေဆက်ကိုတော့မှသိမယ်ခင်ဗျအဲ့ဒီပုံမှာစေဝေးမှာတော့ဒီကတော့အခုသူတို့ပြပလာတဲ့ကကွဲစာရှိတယ်ဒီကကွဲစာကိုကြည့်ရတော့လို့ပြဆွေးနွေးဝဲလို့စီစီထားပါတယ
်ကြားပြည်နဲ့အစိုးရနဲ့ KNPP အကြားမေလာကစတင်ပြီးတလားတစ်ချိန်ပုံမှန်စေဝေးကျင်းပခဲ့ရမှာပြည်နယ်အစိုးရအတွင်ရေးမှူးလွိုက်ကော်ဒေသကုတ်ကဲစစ်ဌာနချုပ်ကစစ်ဦးစီးပထမတန်းတို့ဥဆောင်တက်ရောက်ပြီး KNPP ကဗဟိုကော်မတီဝင်တွေဥဆောင်တက်ရောက်ခဲ့ကြတာဖြစ်ပါတယ်။လက်ရှိဆွေးနွေးပွဲမှာတော့ KNPP ဘက်ကထိပ်ပိုင်းခေါင်းဆောင်တွေနဲ့ကြားပြည်နယ်အစိုးရဘက်ကပြည်နယ်ဝန်ကြီးချုပ်လုံခြုံရေးနဲ့နေဆက်ရေးရာဝန်ကြီးတို့တွေ့ဆုံဆွေးနွေးနိုင်ဖို့ကိုမျှော်လင့်ထားပါတယ်။ရှမ်းပြည်နယ်တောင်ပိုင်းနဲ့ကြားပြည်နယ်အတွင်ဖြစ်ပွားတဲ့တိုက်ပွဲတွေအတွက်ဒီလိုတွဲဆုံဆွေးနွေးဖို့ပြင်ဆင်နေချိန်မှာတော့ရှမ်းပြည်နယ်မြောက်ပိုင်းမှာ RCSS နဲ့တအံပလောင်တက်အကြတိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့ပလောဝဒေသဘက်မှာလည်းအစိုးရတပ်မတော်နဲ့ AA ခေါ်ရခိုင်တပ်ဖွဲ့အကြမှာတိုက်ပွဲတွေဖြစ်ပွားနေပါတယ်
။ကိုမိုးစောသတင်းပေးပို့ထားတာပါ။အခုဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာမှာတော့ထိုင်းနိုင်ငံပြည်နယ်တွေမှာတရားမဝင်နေထိုင်နေတဲ့နိုင်ငံသားတွေကိုဆက်လက်ဖမ်းဆီးနေတာမှာအောက်တိုဘာလ24ရက်နေ့ကတော့ပထုံဌာနီမြို့နယ်နဲ့ထိုင်းမြန်မာနယ်စပ်မဲဆောက်မှာတရုတ်နဲ့ကမ္ဘောဒီးယားလာအိုမြန်မာစတဲ့လူရာကနန်းလောက်ကိုဖမ်းဆီးခဲ့ပါတယ်။မအေးမာကသတင်းပေးပို့ထားတာပါ
။ပထုံဌာနီပြည်နယ်မှာတော့နိုင်ငံသားတထောင်ကျော်နေထိုင်နေတဲ့အခန်းပေါင်း180ကိုဝင်ရောက်စစ်ဆေးခဲ့ရမှာတော့မြန်မာလာအိုနဲ့ကမ္ဘောဒီးယားနိုင်ငံသား50ကျော်ဟာဥပဒေနဲ့မညီဘဲနေထိုင်နေကြတာကြောင့်ဖမ်းဆီးအရေးယူခဲ့ပါတယ်။မဲဆောက်မြို့မှာလည်းမြန်မာတွေဖမ်းဆီးခံခဲ့ရပါတယ်။မြန်မာအလို့သမားတန်ရာရှိဦးအောင်မင်းကတော့မြန်မာတွေအနေနဲ့ထိုင်းနိုင်ငံရဲ့နိုင်ငံသားအလို့သမားစီမံခန့်ခွဲမှုဥပဒေသင့်တဲ့အညီနေထိုင်ဖို့လိုအပ်ကြောင်းနဲ့အထောက်အထားမှန်ကန်မှုမရှိတာတွေကြောင့်ဖမ်းဆီးခံခဲ့ရတာဖြစ်ကြောင်းပြောပြပါတယ
်။ဥရနိုင်ငံသားဥပဒေစီမံခန့်ခွဲမှုဥပဒေထဲမှာဒီဒီပြည်နိုင်ငံမြန်မာနိုင်ငံသားမှမဟုတ်ဘူးဒီပြည်နိုင်ငံသားတယောက်ကအဲ့နိုင်ငံမှာလာလို့မယ်ဆိုရင်ထောက်ထားပြည်စုံနဲ့လုံးလို့ရမယ်ပေါ့နော်ထောက်ထားပြည်စုံနဲ့နေရာမှာလည်းမှန်ကန်မှုရှိရမယ်မှန်ကန်မှုရှိရမယ်ဆိုကိုယ်ဝါပါမယ်တဲ့မှာရှိတာလုံးစင်က A ဖြစ်နေပြီကိုက B ဆက်ရုံနဲ့မှာလုံးလို့နေမယ်ဆိုရင်ဒါကမှန်ကန်မှုမရှိတဲ့အတွက်အဖမ်းခံရမှာပဲပေါ့နော်အဲ့တော့ကျွန်တော်တို့မြန်မာအလုပ်သမားတွေအနေနဲ့ကိုယ်ထောက်ထားတဲ့ကိုတခြားခိုင်မအောင်လုပ်ဖို့အရင်မှန်ကန်အောင်လုပ်ဖို့တည်းလို့ကိုကဝါပါမယ်တဲ့မှာလုံးစင်က A ဆိုရင်ကိုက A ဆက်ရုံနဲ့မှာလုံးနေဖို့တို့ရဲပေါ့နော
်ထိုင်းမြန်မာနယ်စပ်မဲဆောက်မြို့ထက်ဆိုင်လိုအပ်ကြေးရွာမှာတော့တရုတ်နိုင်ငံသား40နဲ့ကမ္ဘောဒီးယား20အပြင်မြန်မာနိုင်ငံသား10ဦးကိုနေရာ6နေရာကနေဖမ်းဆီးခဲ့တာပါဖမ်းဆီးခံရတဲ့တရုတ်နိုင်ငံသားတွေဟာတစ်ဖက်မြန်မာနိုင်ငံမြဝတီမြို့ကကက်ဆီနိုလောင်းကစားရုံတွေအတွေ့မြန်နှုံးမြင့်အင်တာနက်လိုင်းတွေကိုမဲဆောက်မြို့ကအင်တလုံးမှာစက်တီထိုင်ပြီးတရားမဝင်အင်တာနက်လိုင်းတွေချိတ်ပေးနေတာတွေကိုတွေ့ရတာကြောင့်အင်တာနက်ထိုင်နေတဲ့စက်ထိုင်အလုံးကိုသိမ်းဆီးခဲ့ပြီးဖမ်းဆီးခဲ့တာဖြစ်ပါတယ်ဒီတရုတ်နိုင်ငံသားတွေကိုတော့ဆက်သွယ်ရေးဆိုင်ရာဥပဒေနဲ့ပါအရေးယူသွားမယ်ဆိုပြီးထိုင်းသတင်းတွေမှာဖော်ပြသွားပါတယ်။ထိုင်းနိုင်ငံကထုတ်ပြန်ခဲ့တဲ့နိုင်ငံသားအလို့သမားစီမံခန့်ခွဲမှုဥပဒေသေးထွက်လာပြီးတဲ့နောက်မှာတော့နေရပြန်သူတွေဟာ2018ခုနှစ်ဇွန်လကနေ2018ခုနှစ်အောက်တိုဘာလအထိသတိကျော်ရှိပြီဖြစ်ကြောင်းကိုလည်းအလို့သမားတန်ရာရှိဦးအောင်မင်းကပြောပြပါတယ်
။မြန်မာနိုင်ငံကနေပြီးတော့ပြန်လည်တူတူကြီးစခန်းကြီးရှိတယ်ကြာကျွန်တော်မဲဆောက်သာဝန်ခံဆိုတော့မဲဆောက်စင်ဟိုကျွန်တော်ပြောတာပါနော်။ဒီနေ့နေမီဒေတာအိမ်မှာရှိတဲ့ဟိုဟုတ်တယ်ပြည်ထားရရှိနိုင်ပါလိမ့်ရခင်ဗျာဟုတ်ကဲ့
တော
့မဲဆောက်ကနေပြီးတည်တံ့ခွဲတာလို့သတင်းတော်ရှိတော့ပါတယ်သတင်းကိုတော်တော်ကြောတော့ပါခင်ဗျာတောင်းလို့ရှိပါမယ်ဟိုဘော2019 29ရက်နေ့ကနေဂျွန်လ29ရက်နေ့ကစပါတယ်ခင်ဗျာ တယ်ကျွန်တော်တို့လေပြန်ပို့တဲ့အလုပ်သမားအစီအစဉ်5000ဝင်းရှင်ပေါ့ဒါ generally ပေါ့နော် average ပေါ့
အခုဆိုရင်အော်တိုဘာလာထဲမှာအဖမ်းစီးတွေခက်ခက်စိတ်လှုပ်လာပြီးတရားမဝင်နိုင်ငံသားလို့သမားတွေကနေထိုင်ခွင့်ဗီဇာတက်တန်းကျော်ပြီးနေထိုင်နေကြတဲ့နိုင်ငံသားတွေအားလုံးပါထောင်ကနန်းလောက်ဖမ်းဆီးခံခဲ့ရပါတယ်ရှင
်ကျွန်တော်တို့ view ရင်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒေါ်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။
ဟုတ်တယ်လူနေညနေပိုင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်။အခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုစီစဉ်ပြီးပြီးချင်းမှာပဲ Asia Set 7 ဂျူရူကနေတိုက်ရိုက်ထုတ်လွှင့်ပေးတဲ့ VOA နေ့စဉ် TV အစီအစဉ်ကိုစောင့်မျှော်ကြည့်ရှုကြပါအောင်ရှင်။အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်ရှင်။
ဆော်ရီတင်းစားဆရာဂျမဲခါရှိုဂီကိုတပ်ဖြတ်မှုမှာတာဝန်ရှိသူတွေကိုတရားဥပဒေအရအရေးယူနိုင်အောင်ကြိုးပမ်းသွားမယ်ကြောင်းတူရကီသမ္မတရစ်ချစ်တိုင်ရဲ့အာရဝန်ကဒီနေ့ပဲကြေပြူပြောဆိုလိုက်ပါတယ်လူသက်သမားတွေကဖုံးကွယ်ထားတာကိုလက်ခံမှာမဟုတ်သလိုအပြစ်မှန်ကိုမှုမှန်လင်းလင်းဖော်ထုတ်နိုင်မှုရရှိထားတဲ့အချက်လက်တွေကိုမျှဝေသွားမှာဖြစ်တဲ့ကြောင်းလည်းအန်ကာရာမြို့တော်မှာတူရကီသမ္မတကပြောဆိုလိုက်တာပါအမေရိကန်မြို့သားလူမျိုးအချံပေးပုဂ္ဂိုလ်ဂျွန်ဘော်တန်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ရုရှားနိုင်ငံမော်စကိုမြို့တော်မှာတွေ့ဆုံခဲ့ပြီးနောက်မှာတော့အမေရိကန်ဆိုရကရုရှားနဲ့သဘောတူထားတဲ့1989ခုနှစ်လက်နက်ထိန်းချုပ်ရေးသဘောတူညီချက်ကနှုတ်ထွက်မဲ့အလားအလာတွေလည်းထွက်ပေါ်လာနေပါတယ်။ရုရှားကဥရောပမှာဒုံးကျည်ဖြန့်ချထားတာဟာတလက်ပစ်နျူကလ িয়ার လက်နက်ဆိုင်ရာသဘောတူညီချက်ကိုချိုးဖောက်ရောက်တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကစွပ်စွဲထားတာပါ။အမေရိကန်လက်တော်နေရာကိုထိန်းချုပ်နိုင်ရေးအဆုံးဖြတ်ပေးမဲ့တက်တန်းဝယ်ယူကောက်ပွဲတွေကျင်းပဖို့သတင်းနှစ်ပတ်တောင်မလိုတော့တဲ့အချိန်မှာပဲသမ္မတဒေါ်နယ်ထရန့်ကတော့အမေရိကတိုက်လေဘန်ကထောက်ထားမရှိပဲရွှေ့ပြောင်းဝင်ရောက်လာသူတွေအလုံးရင်းနဲ့အမေရိကန်ကိုအရောက်လာဖို့ကြိုးပမ်းနေတဲ့ပေါ်ထပ်တလဲလဲဆန့်ကျင်ပြောဆိုနေပါတယ်။အတိုက်ခံဒီမိုကရက်တစ်ကတော့ကျန်းမာရေးဆော့ရှာမှုစီစဉ်လို့ကိစ္စမျိုးတွေနဲ့မဲဆွယ်စည်းရုံးနေပြီးရွှေ့ပြောင်းဝင်ရောက်သူလူအုပ်ကြီးနဲ့ပတ်သက်လို့တစုံတရာမှတ်ချက်ပေးတာမျိုးမရှိပဲ Republican တွေရဲ့နိုင်ငံရေးကစားကွက်တစ်ခုဖြစ်နေတာတုံ့ပြန်ထားကြပါတယ်။မြန်မာနိုင်ငံမှာအရသာဆွေးအုပ်ချုပ်နေပေမဲ့ဒီမိုကရေစီခွင့်ရေးတွေရောပါလာနေတဲ့အကြောင်းကုလသမဂ္ဂလူ့ခွင့်ရေးရရှိတွေကသတိပေးလိုက်ပါတယ်။ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေအရစစ်တပ်ကအာဏာရှိနေတဲ့အကြောင်းအစိုးရကထိန်းချုပ်ဖို့မလွယ်ပေမဲ့လုံခြုံရေးတွေကိုလုပ်ဖို့ဖြစ်ခဲ့တဲ့အကြောင်းကုလသမဂ္ဂလူ့ခွင့်ရေးထုတ်ကိုယ်စားကပြောဆိုလိုက်တာပါ
။တရင်ချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လုပ်ရေးမှုကကိုအောင်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ Skip Sisk ဖြစ်ပါတယ်။နောက်နှစ်နာရီအကြာမှာထုတ်လွှင့်မယ့်ညပိုင်းစီစဉ်တွေမှာတော့မြမလူလူနဲ့ကျမ်းမာရေးဥကြောဇန်တာရဲ့မြမအရေးသုံးသပ်ခြင်းနဲ့အားကစားသတင်းလွှာတွေကိုနားဆင်ရဖို့ရှိပါတယ်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသတင်းအောင်ပါ
This program has come to you from the Voice of America, Washington.
Thank you.